မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာလူမှုရေးနိုင်ငံရေးစီးပွားရေးအရာပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ထားတဲ့အခြေအနေနောက်အစိုးရရဲ့မူဝါဒတွေကိုထိုင်းလုပ်ငန်းရှင်တွေကိုရှင်းလင်းတင်ပြတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာ Insight 2019အခမ်းအနားမှာဒေါက်တာဆန်းစုကြည်ကဗီဒီယိုကနေတစ်စင်မိကုံးပေးပို့ခဲ့တာပါဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
် Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future will be met with strong commitment and cooperation on our part.
ရင်းနှီးမြှုပ်နှံမှုတွေကိုအားတက်တရကျိုးဆုံမှာပါပိုးပြီးတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြမစည်းပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်တိုးတက်စီပင်တဲ့အနာဂတ်ကိုဥတီကြမယ်စိတ်လှုပ်ရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့မြန်မာ insight 2019ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဗီဒီယိုနဲ့မင်ကွန်းပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမူဝါဒနဲ့ဥပဒေပိုင်းတိုးတက်မှုတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုအသိပေးတဲ့ဆွေးနွေးတဲ့အခမ်းအနားဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကနေပူးပေါင်းဆောင်ရွက်လိုပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။
Thailand is one of the great development success stories of the past few decades. In one generation,
ဒီကနေ့ဆယ်စုနှစ်အနည်းငယ်အတွင်းအောင်မြင်ဖွံ့ဖြိုးမှုကြီးတွေထဲမှာထိုင်းနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။စည်ရဲမွေးတည်မှုကိုစံချိန်တင်လျှော့ချနိုင်ခဲ့ပြီးရေရှည်တည်တဲ့နဲ့အားကောင်းတဲ့ဖွံ့ဖြိုးမှုနဲ့အတူမျိုးဆက်တစ်ခုအတွင်းမှာဝင်ငွေမြင့်တဲ့စီးပွားရေးကိုအောင်မြင်မြင်အသွင်ပြောင်းနိုင်ခဲ့ပါတယ်။အာရှရဲ့ဆက်လက်တိုးတက်မှုကိုအပြည့်အဝရယူနိုင်ဖို့ကြိုးစားနေတဲ့မြန်မာအနေနဲ့နှစ်နိုင်ငံပြည်သူတွေအကျိုးမြတ်အတွက်ထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ပြီးထိုင်းနိုင်ငံစီကတည်ယူနိုင်ဖို့လည်းမျှော်လင့်ပါတယ်။ကျမတို့နိုင်ငံမှာစိန်ခေါ်အကဲဆန်းချက်အများပြားနဲ့ကြုံတွေ့နေရပေမဲ့လည်းတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုကြားမှာဟန်ချက်ညီအောင်အောင်မြင်မြင်ထိန်းညှိထားနိုင်နေဆိုတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းမြင့်မားမှုကသက်သေပ
ါထိုင်းနိုင်ငံရဲ့ PTTEP ရေနံရှာဖွေတူဖော်ရေးလုပ်ငန်းကြီးကမြန်မာနိုင်ငံမုတ်တမပင်လယ်ခွေမှာဇော်တိကတဘာဝဓာတ်ငွေလောက်ကွမ်မှာလုပ်ငန်းတွေဆောင်ရွက်ဖို့2019ခုနှစ်အတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်အသုံးပြုဖို့ခန့်မှန်းထားကြောင်းသိရတဲ့အတွက်လဲကျေနပ်အားရဖြစ်မိကြောင်းဒေါအောင်ဆန်းစုကြည်ကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒါ့အပြင်ရန်ကုန်တီလဝါကနေမြဝတီမဲဆောက်ဘန်ကောက်လမ်းကြောင်းတစ်လျှောက်ပို့ဆောင်ဆက်သွယ်ရေးအတွက်ကုန်စည်ပို့ဆောင်ရေးကုမ္ပဏီတွေကိုမြန်မာနဲ့ထိုင်းနိုင်ငံတို့ကမကြခင်မှာလုတ်ပိုင်ခွင့်လိုင်စင်တွေထုတ်ပေးတော့မှာဖြစ်ကြောင်းနဲ့မြန်မာလူထုဝင်ငွေကောင်းလာလို့နှစ်နိုင်ငံကုန်သွယ်ရေးတိုးတက်လာတယ်လို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့ပါတယ
် I'm particularly pleased to report that bilateral border trade between Myanmar and Thailand topped $2.28 million as of May of the current fiscal year
လက်ရှိဘဏ္ဍာနှစ်ရဲ့မေလအထိမြန်မာနဲ့ထိုင်းနိုင်ငံကြားနှင်ဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ 2.28 ဘီလီယံအထိကျော်လွန်ခဲ့တဲ့အပေါ်ကျမအနေနဲ့အထူးပဲကျေနပ်အားရဖြစ်မိပါတယ်။နှင်ဆက်ကုန်သွယ်ရေးကနေဒီလိုကြီးထွားလာမှုမှာဆိုရင်ကျမတို့ဘက်ကစိုက်ပျိုးရေးနဲ့ရေထွက်ကုန်တင်ပို့မှုတိုးတက်ခဲ့ပြီးထိုင်းဘက်ကလည်းအလားတူသွင်းကုန်တွေတိုးတက်ခဲ့ရမှာအလှကုန်စားတောက်ကုန်စက်ရန်ဒီယာအစိတ်ပိုင်းတွေနဲ့စက်မှုကုန်ကြမ်းတွေဘီလက်မြေနဲ့ဓာတ်ဒီဩဇာလူမျိုးကုန်ပစ္စည်းတွေတိုးတက်ခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အညီပဲစည်ရဲမွေးတည်မှုတတ်မှတ်ချက်အောက်မှာနေထိုင်ရတဲ့ကျမတို့လူဦးရေချိုးစားက2005ခုနှစ်မှာ 48.2 ရာခိုင်နှုန်းကနေ2019ခုနှစ်မှာ 24.8 ရာခိုင်နှုန်းထိထက်ဝက်လျှော့ကျခဲ့ပါတယ်။ကျေးလက်နဲ့မြို့ပြဒေသနှစ်ခုစလုံးမှာစည်ရဲမွေးတည်မှုအခုလိုလျှော့ကျလာတဲ့အပေါ်မှာလည်းကျမအနေနဲ့အထူးပဲဝမ်းမြောက်မိပါတယ်။မြန်မာနိုင်ငံမှာဝင်ငွေတိုးတက်လာတာနဲ့အမျှအရေးအသွေးလဲကောင်းပြီးကိုတက်နိုင်တဲ့ဈေးနှုန်းလဲဖြစ်တာကြောင့်ထိုင်းဘက်ကလူသုံးကုန်တွေပိုးပြီးဝယ်လူအားကောင်းလာပါတယ်
မြန်မာနိုင်ငံမှာလဲနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုရည်ရွယ်ပြီး လူမှုရေးနိုင်ငံရေးအဖက်ဖက်ကပြုပြင်ပြောင်းလဲမှုတွေဆောက်ရွက်ထားပြီးတရားဥပဒေစိုးမိုးရေးကိုလည်းအလေးထားဆောက်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမင်းကိုမှထည့်သွင်းပြောဆိုပါတယ်
။ Myanmar has been implementing a number of significant social, political and economic reformsaimed at creating new and exciting opportunities for international
နိုင်ငံကယင်းညှို့နယ်သူတွေအတွက်ကောင်းမွန်တဲ့အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်ရည်ရည်ရွယ်ပြီးမြန်မာဘက်ကနေလူမှုရေးနိုင်ငံရေးနဲ့စီးပွားရေးမှာသိတာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတချို့ဆောင်ရွက်နေပြီးဒီပြုပြင်ပြောင်းလဲမှုတွေကထိုင်းနိုင်ငံနဲ့အပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးတိုးတက်ကောင်းမွန်စေမှာပါမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုအစီအစဉ်အကြောင်းကိုလည်းအများသိထားပြီးဖြစ်မှာပါကျမတို့ရဲ့ရေရှည်ဖွံ့ဖြိုးမှုအစီအစဉ်ပြည့်စုံလာစေဖို့နဲ့နောက်ထပ်ဗျူဟာမြောက်လမ်းညွှန်ချက်တွေချမှတ်နိုင်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ယင်းနှိမ့်ညံ့မှုကောင်းတွေကိုမြင့်တင်ဆောင်ရွက်မှုကနေတာတူညီမျှရှိပြီးကြွယ်ဝတဲ့လူမှုအတိုင်းဝိုင်းကိုတည်ဆောက်မှုနဲ့အတူသဟဇာတရှိရှိတက်ကြွပြီးအားလုံးပါဝင်တဲ့ဖွံ့ဖြိုးမှုဖြစ်လာရေးအတွက်ရည်ရွယ်ပြီးမြမယင်းနှိမ့်ညံ့မှုစီယုံရေးအစီအစဉ်တက်ကိုလည်းဆောင်ရွက်နေပါတယ်အရေးကြီးတဲ့အချက်ကတော့မြန်မာနိုင်ငံအနေနဲ့ဈေးကွက်ကိုအခြေခံတဲ့စီးပွားရေးစီဆက်ပြီးအသွင်ကူးပြောင်းနေတာနဲ့အတူပဲကျမတို့ပြည်သူအားလုံးရဲ့အကျိုးစီးပွားနဲ့အခွင့်အရေးတွေကိုကာကွယ်ပေးမယ်တက်ကြွပြီးအားလုံးပါဝင်မှုရှိတဲ့အတိုင်းအဝိုင်းဖြစ်ရေးအတွက်တရားဥပဒေစိုးမိုးရေးကိုအခြေခံရမှာဖြစ်ပါတယ
်မြန်မာစီးပွားရေးမဟာဗျူဟာမူဝါဒလက်ရှိအခင်းကျင်းတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြခဲ့ကြတဲ့ဘန်ကောက်မြို့တော်ကမြန်မာ Insight 2090ဆွေးနွေးပွဲမှာတော့ယင်းနှိမ့်ညွတ်နာမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကမြန်မာနိုင်ငံမှာထိုင်းယင်းနှိမ့်ညွတ်နာသူတွေအတွက်အခွင့်အလမ်းတွေနဲ့ပတ်သက်ပြီးလဲရှင်းပြခဲ့ပါတယ်။မြန်မာရဲ့ရေနံနဲ့သဘာဝဓာတ်ငွေရှာဖွေရေးကျန်းမာရေးခန္ဓာတို့မှာထိုင်းယင်းနှိမ့်ညွတ်နာမှုတွေရဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းကဏ္ဍဟာဆိုရင်ထိုင်းလုပ်ငန်းတွေချက်ထွင်လုပ်ကင်နိုင်မဲ့အလားအလာကောင်းနေရှိတဲ့လုပ်ငန်းကဏ္ဍတစ်ခုဖြစ်ကြောင်းလည်းပြည်တော်စုဝင်ကြီးဦးတောင်ထွန်းကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကဏ္ဍအလားအလာတွေကိုထောက်ပြပြီးထိုင်းနိုင်ငံရဲ့ဟိုတယ်စီမံခန့်ခွဲမှုလုပ်ငန်းစုကြီးဖြစ်တဲ့ Centara Hotels and Resorts Group ကမြန်မာနိုင်ငံမှာဟိုတယ်6လုံးပြင်ဆင်မွမ်းဖန်မှုတွေစတင်ဖို့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပြီလို့လည်းပြည်တော်စုဝင်ကြီးဦးတောင်ထွန်းကဆွေးနွေးပွဲမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင်။